アメリカンデモクラドナルド・トランプ ရဲ့ ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်းရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်တော်စုစုံစမ်းရေးဘယူရိုကနေဝင်ရောက်စီးနှင်းရှာဖွေပြီးဆက်ရဆက်တန်းတွေတင်ဆက်ခဲ့တာဟာဂုံတရေညှိုးနှွမ်းစေတဲ့လောက်ရဖြစ်တယ်လို့နိုင်ငံကိုတိုက်ခိုက်ရာရောက်ပြီးတရားမျှတမှုမရှိတဲ့အခြေအနေတစ်တက်ကိုဖြစ်စေတယ်လို့သမ္မတ Trump ကပြောကြားလိုက်ပါတယ်။တနင်္လာနေ့မှာပြုလုပ်တဲ့စစ်တပ်ခေါင်းဆောင်ပိုင်းနဲ့ဆွေးနွေးပွဲတွေစတင်ချိန်မှာပဲသမ္မတ Trump ကခုလိုပြောတာပါ။ဒါဟာအညှိုးနဲ့တဲကြီးမဲကြီးလိုက်လံအပြစ်ရှာနေတာဖြစ်ကြောင်းနဲ့ဒါကိုအတော်ကြာကလေးကပြောနေတာဖြစ်ပြီးတိတွေ့လက်လျှော့ဈေးကျင်ကြောင်းနဲ့အထူးစစ်ဆေးသူကိုလည်းဆယ်ဆယ်တန်းတသန်းကျော်ပါပေးခဲ့ပြီးဖြစ်ကြောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအထူးစုံစမ်းမှု Robert Mueller ကိုအလုတ်ဖြုတ်ဖို့ရှိမရှိမေးမြန်းရမှာတော့စောင့်ကြည့်ရမယ်လို့ပြောပါတယ်။ New York မြို့လေ Rockefeller Center မှာရှိတဲ့ကိုဟွန်ရဲ့ရုံးခန်းကိုအခုလိုဝင်ရောက်စီးနှင်းတဲ့တရင်ကို The New York Times ကပထမဆုံးဖော်ပြခဲ့တာပါအထူးစုံစမ်းမှု Robert Mueller ရှိကနေအခုလိုဝင်ရောက်ရှာဖွေခွင့် Warren ကို FBI ကနေယူလာတာဖြစ်ကြောင်းကိုဟင်းရဲ့ရှေ့နေ Stephen Ryan ကပြောပါတယ်အထူးစုံစမ်းမှု Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာ Russia ရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိနဲ့ Trump ရဲ့မဲဆွယ်အဖွဲ့နဲ့ Russia တို့ကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်အခုလိုရှာဖွေမှုဟာလုံးဝမတင်တော်သလိုလုံးဝလည်းမလိုအပ်ဘူးလို့ Ryan ကပြောပါတယ်ဒါအပြင်ဒါဟာရှေ့နေတဲ့သူ့အမှုတွေတို့ကြားဆက်သွယ်မှုဆိုင်ရာအကာအကွယ်ပေးမှုကိုမလိုအပ်ဖဲနဲ့ထိခိုက်စေတယ်လို့လည်းပြောပါတယ်ကိုယ့်ရဲ့အနေနဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ Cyber Citizen တွေပေးရခဲ့တာပါဝင်2016ရွေးကောက်ပွဲမှာ Russia ဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းမှုအလုံးကိုလုံးဝပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်း Ryan ကထောက်ပြခဲ့တာပါ